ကိုရိုနာဗိုင်းရပ်စ်အတင်းဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူပေပြည်နယ်မှာသေဆုံးသူ304ယောက်ရှိပြီးတော့လူပေါင်း104000နီးပါးကူးစက်ခံထားကြတဲ့အောင်တရုတ်အာဏာပိုင်တို့ကစနေနေ့မှာအတည်ပြုပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်တဦးသေဆုံးကြောင်းဖိလစ်ပိုင်ကဒီကနေ့မှကြေညာပါတယ်။ဒါဟာတရုတ်နိုင်ငံပြည်ပမှာပထမဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးတာလည်းဖြစ်ပါတယ်။ရောဂါကူးစက်ပြန့်နှံ့မှုအရေးဆိုရင်ချက်ကြောင့်တရုတ်နိုင်ငံမှာလက်တလုံးနေထိုင်ခဲ့ကြတဲ့နိုင်ငံသားတွေရဲ့ခရီးသွားလာခွင့်ကိုတင်းကျပ်မဲ့အကြောင်းဩစတြေးလျ၊ဂျပန်နဲ့စင်ကာပူတို့ကလည်းစနေနေ့မှကြေညာလိုက်ပါတယ်။အများပြည်သူဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေဖြစ်ကြေညာပြီးတော့အမေရိကန်ပြည်ထောင်စုကအလားတူဆောင်ရွက်ပြီးနောက်တစ်နေ့မှပဲဒီနိုင်ငံတွေရဲ့ဆောင်ရွက်ချက်ထွက်ပေါ်လာတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်သေဆုံးသူအရေအတွက်ဒိုးလာကြောင်းတရုတ်အစိုးရကြေညာချက်ထွက်လာပြီးတဲ့နောက်မှာထိုင်ဝမ်ကလည်းခရီးသွားလာမှုကိုပို့ပြီးတော့တင်းကျပ်ကန့်သတ်ကြောင်းစနေနေ့မှကြေညာပါတယ်။ပြည်ပကနေအမေရိကန်ကိုဆက်ရောက်လာချိန်မှာတီးတန့်ခွဲခြားထားဖို့လိုအပ်တဲ့ကိုရိုနာဗိုင်းရပ်စ်ရှိတွေ့နိုင်ခြေရှိသူတွေကိုစောင့်ကြည့်စစ်ဆေးဖို့ကဒင်းတထောင်ဆန့်ဆေးရုံတစ်ခုပြင်ဆင်ထားဖို့ကျန်းမာရေးနဲ့လူမှုဝန်ဆောင်မှုဌာနရဲ့ပန်ကြားချက်ကိုလည်းအတည်ပြုထားပြီးဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကစနေနေ့တို့ကြေညာချက်မှာပြောဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြာတာပရီးနေ့ကအရေးပေါ်အခြေအနေကြေညာထားပါတယ်။အခုချိန်ထိနိုင်ငံပေါင်း28နိုင်ငံကိုကူးစက်ပြန့်နှံ့နေပြီးကူးစက်သူအများစုကတရုတ်နိုင်ငံကိုအလဲပတ်သွားရောက်ခဲ့ကြသူတွေဖြစ်ပါတယ်။